ကချင်ပြည်နယ်ဖားကန့်ဒေတာကကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေမှာဒေတာခံတွေကန့်ကွက်ဆန္ဒပြနေတာဒီကနေ့3ရက်ပြည်လာတဲ့ချိန်မှာအာဏာပိုင်တွေကပြည်လေအောင်ဆောင်ရွက်ပေးဖို့ကတိပေးခဲ့တဲ့နောက်ဆန္ဒပြသူတချို့ကလမ်းပိတ်ဆို့တားဆီးမှုတွေကိုရဆိုင်မှုဆုံးဖြတ်လိုက်ကြပါတယ်။ကြောက်စိမ့်လုပ်ငန်းတွေမှာမတော်တဆမှုတွေမကြာခဏဖြစ်တာကြောင့်မကျေနားရကနေဆန္ဒပြသူတချို့ကတော့အာဏာပိုင်တွေထံကတည်တည်ကြကြအာမခံချက်မရမချင်းဆက်လက်ဆန္ဒပြသွားမယ်လို့ပြောပါရယ်။ဖားကန့်ဒေတာကတင်းမာမှုအခြေအနေကိုတော့ VOA မြန်မာပိုင်းကကိုမှုစွာတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ဖားကန့်ဒေတာမှာမြေသေးရင်တွေမြို့ရအတွင်ဖြတ်တန်းပေါင်းနေတာကြောင့်ရင်တိုက်မှုမကြာခဏဖြစ်ပြီးလူတွေတေဆုံးတာစွန့်ပစ်မြေစာပုံပြိုကျပြီးလူတွေဆုံးတာချောင်းမြောင်းတွေတိမ်ကောပြီးရေကြီးရေရှမ်းဖြစ်တာနဲ့ဒိုင်နမိုက်အသုံးပြုပြီးတူးဖော်တာကြောင့်နေအိမ်တွေထိခိုက်တာတွေကိုဖြေရှင်းဖို့အတွက်စနေနေ့ကစတင်ပြီးလမ်းတွေပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပါတယ်။ဒီကနေ့3ရက်မြောက်နေ့မှာတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေကလာရောက်တွစ်ဆုံပြီးနှစ်ဖက်ညှိနှိုင်းဖို့ဖိတ်ခေါ်ခဲ့တယ်လို့ပြည်လဲအောင်ဆောင်ရွက်ပေးမယ်လို့ကတိပြုခဲ့တဲ့နောက်ဆန္ဒပြတာတွေကိုရုတ်သိမ်းတော့မှဖြစ်ကြောင်းစိုင်းတောင်ဒေသဆန္ဒပြရမှာပါဝင်တဲ့ဦးနော်လွန်ကပြောပါတယ်။
လာဆွေးနွေးတယ်ဌာနဆိုင်ရာအကလုံးလာပါတယ်အဲ့ဒီကျွန်တော်တအားခိုင်းနေနေရာမှာမဲ့လာဆွေးနွေးတော့ပါတယ်အေးဒီနေ့ညနေ3နာရီကိုရုပ်သိမ်းပေးပါပေါ့မနေ့ကန်6နာရီကျရင်ကျွန်တော်ဆိုင်းတောင်ကျွန်တော်အုပ်ချုပ်ရေးရုံးမှာဆွေးနွေးရမယ်ပေါ့ဒီသူလူစုဖြစ်ကျင်တဲ့အတိုင်းဖြစ်စေရမယ်ပေါ့အဲ့မျိုးနဲ့အုပ်ချုပ်ရေးမှုကဇာဝန်ယူကြည့်ခံတော့တော့ပေါ့အေးဒီနေ့ညနေ3နာရီကျော်ရင်ကိုရုပ်သိမ်းဖို့အစီအစဉ်ရှိတယ်
မြို့နယ်အုပ်ချုပ်ရေးမှူးဘက်ကနှစ်ဖက်ဆွေးနွေးညှိနှိုင်းနေချိန်မှာမြေသေးကားတွေဖြတ်တန်းသွားလာတာမလို့ဖို့အမခန့်ကြောင့်ပြောဆိုသလိုလူထုဘက်ကလည်းတောင်းဆိုတာတွေမရရင်ဆက်လက်ဆန္ဒပြသွားမှာဖြစ်ကြောင်းဦးတော်လွန်ကပြောပါတယ်။ဖားကန့်ဒေသမှာလမ်းပိတ်ဆို့ဆန္ဒပြနေတာအနည်းဆုံး4နေရာလောက်ရှိပြီးလုံခင်းဘက်က3နေရာကတော့တိကျတဲ့အမခန့်ချက်မရတာကြောင့်ဆန္ဒပြတာကိုရုတ်သိမ်းမှမဟုတ်ကြောင်းဦးဆောင်ပါဝင်သူတဦးကပြောပါတယ်။
ကျွန်တော်အပိုင်းကတော့ခဏမကမြို့နယ်မိုးတို့ဒီရဲမြို့နယ်မိုးတို့ဆွေးနွေးကြည့်တာကတော့ကျွန်တော်တို့ရက်တယ်ဆိုရင်ခင်ဗျားတို့ကားရက်ပေးမလားလို့ပြောတာရက်ပေးမယ်ဆိုတော့ဒါဆိုရင်တပတ်တည်းချက်စားအကြောင်းရေးထားရအောင်လို့ကတိနဲ့မဖြစ်ဘူးစာလိရေးထားတာအဲ့ဒါမဖြစ်ဘူးပေါ့ဒီကတော့ရက်ပေးချင်တယ်ဆိုရင်အခုရှိနေတဲ့ကားတွေမြန်မာတကောင်းလို့မြောက်ရှိနေတဲ့ကားတွေတစ်ခါလေးဆုတ်ပေးရမှာလေအခုတော့မဆုတ်ဘူးကျွန်တော်တို့တပိတ်စကန်တိန်းတာနဲ့တို့ကတစ်ခါလေးကားပြဖို့အစီအစဉ်ရှိတယ်ဒါဆိုကျွန်တော်တို့မနေ့ဖြေပါပဲဒီဟွာရီနဲ့ကျွန်တော်တို့အဲ့ဒီမကမြုပ်နယ်မူးတွေနဲ့ဒီရဲမူးတွေနဲ့ရဲမြုပ်နယ်မူးတွေနဲ့ဆွေးနွေးပြီးမှပဲကျွန်တော်တို့ကသဘောတူချက်ရမှာကျွန်တော်တို့ကတော့
ဒေသခံအာဏာပိုင်တွေဘက်ကစိုင်းတောင်ဘက်မှာမနေ့ဖက်မနေ့စင်တာရီမှာဆွေးနွေးမှာဖြစ်ပြီးလုံခင်းဘက်မှာတော့ညနေ3နာရီမှာဆွေးနွေးမှာဖြစ်ပါတယ်လမ်းပိတ်ဆို့ဆန္ဒပြတာကိုမရုတ်သိရင်မနေ့ဖက်မှာအင်အားသုံးဖြိုခွင်းမယ်လို့လည်းတင်ကြားနေရကြောင်းဆက်ပြောပါတယ်
မနေ့ကလောက်မှတော့မသိရင်ပေါ့နော်ဒီကျွန်တော်တို့ဆန္ဒထုတ်ပေါ်မသိရင်ရဲအင်အားနဲ့ကျွန်တော်တို့ဖြိုခွင်းမှာပေါ့အဲ့လိုတော့ကြားထားတယ်ကျွန်တော်တို့
လက်ရှိညှိနှိုင်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဖားကန့်ဒေတာကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလာဆိုင်ကတော့လက်ရှိအစိုးရအပြောင်းလဲကာလမှာနှစ်ဖက်ချင်းချင်းချင်းချင်းနဲ့ဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ
်အဓိကတော့ကျွန်တော်တို့အဲ့လမ်းပေါ်ထွက်ဆန္ဒပေါ်ထုတ်တဲ့လူတွေအတွာလာရေးလမ်းကြောင်းမှာအခက်ခဲရှိလာမဲ့အနေအထားမျိုးတွေဖြစ်တဲ့ဆိုရင်အဲ့ဒီအပေါ်မှာလည်းကျွန်တော်တာဝန်ယူမှုတာဝန်ခံမှုအပိုင်းတွေကိုလုပ်တဲ့လူတွေကလည်းအဲ့ပေါ်မှာနားလည်ဖို့လိုမယ်။နောက်ကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲလုပ်ငန်းလုပ်ွက်ပြေပေါ်မှာစနစ်တကျစမှတ်သွားအပူလို့လိုအပ်တာပေါ့။အစိုးရဘက်ကနေပြီးမှစနစ်တကျဥပဒေလမ်းကြောင်းအတိုင်းဖော်ဆောင်သွားပေးပါမယ်ဆိုတဲ့အတိုင်းအတာမျိုးတွေနဲ့သူတို့အနေနဲ့လုပ်ကြမယ်ဆိုရင်တော့အဲ့ဒါအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်တို့မြင်တယ်လေ။
လောလောဆယ်အစိုးရဖွဲ့ပြီးချိန်ဓမ္မမုတ်ရေးရကော်မတီတွေဖွဲ့စည်းပြီးချိန်မှာလူထုတောင်းဆိုထားတဲ့အခြေအနေတွေကိုကွင်းစင်းလေ့လာပြီးလွတ်တော်ဥက္ကဋ္ဌံတင်ပြသွားဖို့စီစဉ်ထားကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းဒေသခံပြည်သူတွေဟာလမ်းပိတ်ပြီးဆန္ဒပြတာကြောင့်မြေသေးကားတွေမောင်းနေတာနဲ့ပတ်သက်ပြီးကြောက်တူးဖို့ရေးကော်မတီတွေဘက်ကသတိစားဆောင်ရွက်တာတွေရှိပေမဲ့မြေစာပုံစွန့်ပစ်တာနဲ့ဒိုင်နမိုက်အသုံးပြုတာတွေကိုတော့ဆက်လက်ဆောင်ရွက်နေဆဲရှိပါတယ်ဖားကန့်ဒေတာအတွင်ကြောက်စိမ့်တူးဖော်တာကိုရန်ညားကြီးတွေအသုံးပြုလာတဲ့နောက်မြေစာပုံပြိုကျတာနဲ့ရင်တိုက်မှုဖြစ်တာကြောင့်လူတေဆုံးတာတွေမကြာခဏဖြစ်ပျက်ခဲ့သလိုဥရုချောင်းရေရှမ်းတာလည်းနှစ်တိုင်းလိုဆူဆူဝါးဝါးဖြစ်ပွားနေပါတဲ့